ဒုတိယကမ္ဘာစစ်အတွင်းတုန်းကမြန်မာနိုင်ငံရဲ့မြစ်ကြီးနားမိထီလာမင်္ဂလာရုံဘက်တီမှာဗြိတိန်လေတပ်ရဲ့ Spitfire တိုက်လေယာဉ်54စီးကိုပြန်ပြီးတော့တူးဖော်ဖို့အတွက်ဗြိတိန်ကလေယာဉ်တူးဖော်ရေးအဖွဲ့ကြီးပြည်တွင်းကိုရောက်နေကြပါတယ်မြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူမှုတွေအပြီးဗြိတိန်အစိုးရနဲ့ညှိနှိုင်းပြီးတော့ဒီမြန်မာအစိုးရရဲ့သဘောတူညီချက်နဲ့အတူအခုလိုလေယာဉ်ရှာဖွေမှုတွေလှုပ်လာနိုင်တာလို့အဖွဲ့ရဲ့ခေါင်းဆောင်ကပြည်တွင်းပြည်ပမီဒီယာတွေနဲ့တွေ့ဆုံတဲ့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောဆိုခဲ့တာပါဒူဖော်လို့ရလာမယ့်လေယာဉ်ရဲ့အကျိုးအမြတ်တွေကိုအာဏာပိုင်အစိုးရနဲ့ဒီဒူဖော်ရဲ့အဖွဲ့တွေကြားဘယ်လိုခွဲဝေယူကြမလဲဆိုတာကိုလည်းပဏာမရှင်းလင်းခဲ့ပါတယ်ဒီသတင်းအပြည့်အစုံကိုသတင်းစာရှင်းလင်းပွဲမှာသတင်းသွားယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင
်ဟုတ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းကမြစ်ကြီးနားမိထီလာမင်္ဂလာရုံလေယာဉ်ဝင်ပတ်ဝန်းကျင်မှာမြုပ်နှံထားတယ်လို့ယူဆရတဲ့ British Spitfire လေယာဉ်ငယ်တွေပြန်လည်တူးဖော်ရေးလှုပ်ဆောင်မှုမြန်မာနိုင်ငံကိုရောက်ရှိနေကြတဲ့ British လေယာဉ်သုတေသည် Mr. David Scandell ကမြစ်ကြီးနားမှာလေယာဉ်တူးဖော်ရေးလုပ်နေစဉ်တစ်တာတစ်လုံးတွေ့ရှိပေမဲ့ရေတွေထွက်လာတာကြောင့်တူးဖော်ရေးလုပ်ငန်းတွေကိုခေတ္တရပ်နားထားရတယ်လို့ပြောပါတယ
် Now we have carried out some surveys at Michina and the surveys are very encouraging and we have found a wooden crate the contents of the crate is still not clear because we're having water problems and the
yidina ma tu phoe ye longan lou saung de ka ma jwin tit da de long twei ya ba de ai the ma ba ba le so daw ko daw ma twei ya de ba bu a the ma yi ga ta thwat la de atwa jaw mo lo nyon lin tha de lo myo che chin ji ba ba le so daw ko ma ti nai nge ba bu nyon lin mo kaung na ga daw na pat law nei yin daw shin shin lin lin ti ya bi a the ma ba shi de so daw ko pya ta nai ma phit ba de lo Mr. Scandell ga pyo ba de အခုလိုဗြိတိရှနိုင်ငံလို Spitfire လေယာဉ်တွေပြန်လည်တူးဖော်ရမှာပြည်ရင်းကတူးဖော်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ရွှေတောင်ဘော်ကုမ္ပဏီနဲ့လေယာဉ်ပြန်လည်တူးဖော်ရေးအဖွဲ့ဟာဆက်သွယ်ညှိနှိုင်းပြီးလှုပ်ဆောင်ကြတာလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေလျှော့ချပေးပြီးနောက်ပိုင်းမှာဗြိတိရှအစိုးရနဲ့ညှိနှိုင်းပြီးလေယာဉ်ပြန်လည်တူးဖော်ရေးတွေဆောင်ရွက်နိုင်ခဲ့တာဖြစ်တယ်လို့ Mr. David Scandell ကပြောပါတယ်။အခုလိုဒုတိယကမ္ဘာစစ်အပြီးမှာလေယာဉ်ကိုယ်တယ်တွေကိုလေစိတ်အနည်းမှမြုပ်နှံထားတာတွေပြန်လည်တူးဖော်ရမှာလူနေအိမ်တွေနဲ့လေယာဉ်ပြေးလည်လွတ်မြောက်တဲ့နေရာမှာပဲတူးဖော်ရေးလုပ်ငန်းတွေကိုလုတ်ဆောင်မယ်လို့အစိုးရနဲ့သဘောတူပြီးဖြစ်တဲ့အကြောင်းရွှေတောင်ဘော်ကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထူးထူးစောကပြောပါတယ်
ကျွန်တော်တို့အနေနဲ့ခုလက်ရှိတူးဖော်ရေးနေရာအားလုံးမှာတိကျလူနေအိမ်တွေလုံးဝမရှိပါဘူးနေ့ချက်ကျွန်တော်တို့လေယာဉ်ပြေးလမ်းကိုကျွန်တော်တို့လွတ်မှာဖြစ်ပါတယ်ကျွန်တော်တို့စပြီးတော့တင်းနေကလေယာဉ်ပြေးလမ်းနဲ့လွတ်ညိမယ်ဆိုကျွန်တော်တို့မလွတ်ဘူးလို့ကျွန်တော်တို့စပြီးတော့ပြောတာဖြစ်ပါတယ်အဲ့ဒါတော့ကျွန်တော်လေယာဉ်ပြေးလမ်းနဲ့ကျွန်တော်လုပ်တဲ့ကိစ္စမှန်မှာတော့လေယာဉ်ပြေးလမ်းကိုထိခိုက်မှာမဟုတ်ပါဘူးခင်ဗျာ
တူးဖော်တွေးရှိလာမဲ့လေယာဉ်တွေရဲ့အကျိုးအမြတ်ကိုခွဲဝေရယူရမှာတော့အာဏာပိုင်အစိုးရဘက်က50ရာခိုင်နှုန်းလေယာဉ်တူးဖော်သူ Mr. David Scandell က30ရာခိုင်နှုန်းနဲ့ရွှေတောင်ဘော်ကုမ္ပဏီဘက်က20ရာခိုင်နှုန်းရရှိမှာဖြစ်တယ်လို့ဦးထူးထူးစောကပြောပါတယ်။အခုလိုလေယာဉ်တူးဖော်ရေးလုပ်ငန်းတွေကိုဆောင်ရွက်ဖို့အတွက်ဗြိတိရှလုပ်ငန်းတစ်ခုဖြစ်တဲ့ War Gaming Company ကရှာဖွေတူးဖော်ရေးအတွက်ရန်ပုံငွေထုတ်ပေးထားပြီးတော့လေယာဉ်တူးဖော်ရေးအတွက်ကုန်ကြမ်းစည်ကိုအတိအကျသတ်မှတ်ပေးထားတာမျိုးမရှိဘဲကုန်ကြမ်းစည်ကိုလိုအပ်သလိုသုံးဖို့ရှိတယ်လို့လည်းရွှေတောင်ဘော်ကုမ္ပဏီကဦးထူးထူးစောကပြောပါတယ်။မြန်မာနိုင်ငံအတွင်းမှာဒုတိယကမ္ဘာစစ်အတွင်းကကြန့်ရှိခဲ့တဲ့ Spitfire လေယာဉ်တူးဖော်ရေးလုပ်ငန်းတွေကို1980ခုနှစ်ကလည်းတကြိမ် Mr. Scandell လာရောက်လုပ်ကိုင်ခဲ့ပူပါတယ်။အဲ့ဒီတုန်းကတော့လေယာဉ်တွေတူးဖော်ရေးလုပ်ငန်းမှာအသုံးပြုတဲ့နည်းပညာတွေခင့်မမိတာကြောင့်တူးဖော်ရေးလုပ်ငန်းမှာအောင်မြင်မှုတွေမရခဲ့ဘူးလို့အဲ့ဒီတုန်းကလေယာဉ်တူးဖော်ရေးမှာပါဝင်ခဲ့တဲ့ဗမိဗေဒပညာရှင်ဦးစိုးသိန်းကပြောပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေကြတဲ့ဗြိတိရှလေယာဉ်တူးဖော်ရေးအဖွဲ့ဟာအဖွဲ့ဝင်22ဦးပါဝင်ပြီးတော့1945ခုနှစ်ကမြန်မာနိုင်ငံလေစိတ်တွေဖြစ်တဲ့မြစ်ကြီးနားမိထီလာမင်္ဂလာရုံလေယာဉ်ဝင်ပတ်ဝန်းကျင်မှာလေယာဉ်တွေမြုပ်နှံခဲ့စဉ်ကမျက်မြင်သက်သေဖြစ်ခဲ့တဲ့အသက်62နှစ်အရွယ်မစ္စတာစတန်လီကုန်းနဲ့ပါဝင်လာတာတွေ့ရပါတယ်။လေယာဉ်တူးဖော်ရေးတွေအတွက်လိုက်ပါလာတဲ့မစ္စတာစတန်လီကုန်းကလည်းဒုတိယကမ္ဘာစစ်အပြီးလေယာဉ်တွေမြုပ်နှံခဲ့တဲ့အကြောင်းနဲ့ဒီတစ်ခေါက်လေယာဉ်တူးဖော်ရေးမှာအဆင်ပြေမှုတွေရှိလာနိုင်တယ်လို့လည်းပြောဆိုခဲ့ပါသေးတယ်။
15 miles down, just outside of, just up from Lingui Ladon. And as we were going across the old road,
ကျွန်တော်တို့မင်္ဂလာတုံးလေစိတ်နဲ့15မိုင်အကွာမှာလေယာဉ်မြုပ်နှံဖို့သွားတဲ့အခါလူအုပ်ကြီးကကျွန်တော်တို့ကိုစောင့်ကြည့်ကြပါတယ်။အခုလို Spitfire လေယာဉ်တွေမြုပ်နှံဖို့လှုပ်ဆောင်နေတာတွေကိုသူတို့ကအံ့အားသင့်နေကြပါတယ်။ကျွန်တော်ထင်ပါတယ်အဲ့ဒီတုန်းကမြုပ်နှံခဲ့တဲ့ Spitfire လေယာဉ်တွေကိုဒီဒီချိန်2ဖော်ရေးမှာကျွန်တော်အနေနဲ့မျက်မြင်သက်သေအဖြစ်ဆောင်ရွက်နိုင်ပြီးတော့ဒီလေယာဉ်တွေကိုပြန်လည်2ဖော်နိုင်မယ်လို့လည်းယုံကြည်ထားပါတယ်လို့ Dustin Lee ကပြောခဲ့တာဖြစ်ပါတယ်။
မြစ်ကြီးနားမိထီလာမင်္ဂလာရုံလေယာဉ်ဝင်ပတ်ဝန်းကျင်မှာမြုပ်နှံထားတယ်လို့ယူဆရတဲ့ Spitfire လေယာဉ်တွေတူးဖော်ရေးအဖွဲ့ဟာမြန်မာနိုင်ငံမှာလေယာဉ်တူးဖော်ရေးလုပ်ငန်းတွေကိုနှစ်နှစ်ကြာလှုပ်ဆောင်ခွင့်ရမှာလည်းဖြစ်ပါတယ်။2012ခုနှစ်အောက်တိုဘာလ16ရက်နေ့မှာနိုင်ငံတော်ဘက်ကလေယာဉ်တူးဖော်ရေးအတွက်စာချုပ်ချပေးခဲ့ပြီး2012ခုနှစ်စက်နှစ်လပိုင်း12ရက်နေ့မှာမြစ်ကြီးနားမှာရှိတဲ့ Spitfire လေယာဉ်တူးဖော်ရေးတွေကိုစတင်ခဲ့ပြီးတော့ဒီကနေ့မှာမင်္ဂလာရုံ Spitfire လေယာဉ်တွေတူးဖော်ဖို့အတွက်လေလာရေးတွေစတင်မှာဖြစ်တယ်လို့ဦးထူးထူးစွာကပြောပါတယ်။ မြန်မာနိုင်ငံမှာရှိနေတဲ့ Spitfire လေယာဉ်တွေရဲ့တန်ဖိုးဟာဒေါ်လာတန်းချီတန်နေပြီးတော့လေယာဉ်တူပေါ်ရေးအတွက် NASA ရဲ့နောက်ဆုံးပေါ်နည်းပညာတွေသုံးမှဖြစ်တယ်လို့လည်းဘူမိဗေဒပညာရှင်ဦးစိုးသိန်းကပြောပါတယ်။မြန်မာနိုင်ငံအတွင်းမှာဒုတိယကမ္ဘာစစ်ကကြံနေခဲ့တဲ့ Spitfire လေယာဉ်တွေပြန်လည်တူပေါ်ရေးလုပ်ငန်းတွေကိုလွန်ခဲ့တဲ့3နှစ်ကျော်ကတည်းကဆောင်ရွက်နေခဲ့တာဖြစ်ပေမဲ့2012ခုနှစ်အတွင်းမြန်မာနိုင်ငံကိုဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်လာရောက်ပြီးသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးတဲ့နောက်ပိုင်းမှာလေယာဉ်တူပေါ်ရေးကိစ္စတွေပြန်လည်အဆင်ပြေလာခဲ့တာဖြစ်ပါတယ်ခင်ဗျာ။